ကမ္ဘာကယောဂါ COVID-19 ကမ္ဘာတဝန်းနဲ့အာရှနိုင်ငံတွေမှာပါကူးစက်ပြန့်နှံ့မှုတွေပိုတိုးမြင့်လာနေချိန်နိုင်ငံတကာနဲ့အာရှနိုင်ငံတွေမှာရောက်နေတဲ့မြန်မာနိုင်ငံသားတွေရင်ဆိုင်တွေ့ကြုံနေရတဲ့အခြေအနေတွေကိုစူးစီးတင်ပြပေးကြပါမယ်။အခုဆိုရင်တော့နိုင်ငံတော်ရေးပေါ်အခြေအနေကြီးညာဖို့အထီးဖြစ်လာနေတဲ့ဂျပန်နိုင်ငံတိုကျိုမြို့မှာမနေ့တနင်္ဂနွေနေ့ကလူ130ကျော်အထိတရက်ထဲကူးစက်မှုအများဆုံးကူးစက်ခံလိုက်ရပြီးတဲ့နောက်မှာတော့ဂျပန်နိုင်ငံသားတွေနဲ့ဂျပန်နိုင်ငံရောက်မြန်မာနိုင်ငံသားတွေရဲ့စိုးရိမ်မှုတွေကမြင့်တက်လာနေတာပါ။မလိုအပ်ရင်အပြစ်မထွက်ကြပါနဲ့လို့တိုကျိုအုပ်ချုပ်ရေးဘူးကပြောနေတဲ့အတွက်ဂျပန်နိုင်ငံတိုကျိုမြို့မှာနေထိုင်တဲ့ကိုကိုလိုင်ကတော့လက်ရှိကြောင်းတက်နေရတဲ့မူကြိုအရွယ်ရင်သွေးငယ်လေးအပါအဝင်ဒီသားစုအတွက်သူ့စိုးရိမ်မှုပြောပြပါဗျ။
ဟုတ်တယ်တော့အရင်ကမှနေလို့ပြောရမယ်အခုကခက်တာကဂျပန်မှာမူကြိုလိုအကြောင်းအပြစ်ကိုဖြစ်နေတယ်အဲ့တော့အလဲလန်းနေတဲ့ထက်တန်းတွေပဲဖိတ်ထားတာဆိုတော့လေဒီမှာတနည်းငယ်ဆုံးကမူကြိုထားတော့အဲ့ဒါကိုနည်းနည်းဆက်ကနာတန်းတယ်အလုံနာမှာဘာညာအစိုးရစိတ်ကူနေပုံရတယ်ဂျပန်မှာလည်းမြန်မာအများစုလည်းပဲအခုအလုံတူတိုင်းဘာညာအများကြီးပဲလေဒီလိုဆိုရင်အလုံလုံးဝမရှိတာရှိတယ်တပတ်တည်းနဲ့ဆင်းရတာရှိတယ်အဲ့တူလေသူတို့တွေလည်းနေဖို့ဆိုင်မှုစားဖို့တောက်ဖို့ကခက်ခဲရှိတာပေါ့နော်လက်ရှိဂျပန်မြန်မာတန်ရုံကတော့သူတို့ဒုက္ခရောက်နေတဲ့လူတွေကိုဘလို့ကြည့်မယ်ဆိုတာမျိုးတော့မထွက်လာသေးဘူးပေါ့နော်။ဒါပေမဲ့အားလုံးကတော့ကိုယ့်အကူကိုပုံနဲ့မျိုးနဲ့ပဲတွက်လာနေရတာအဲ့လိုပုံနဲ့ဖြစ်နေတယ်။နောက်ပြီးတော့အကောင်းဆုံးကတော့ကိုယ့်အကူရောဂါမရအောင်လို့တာကိုဝယ်ရှိတာပေါ့နော်။ဆရာပြောအိမ်မှာပဲနေတော့လည်းအမရဲ့ပေါင်းနေရတယ်ရှိသေးတယ်မလား။ဟိုမိသားစုကြီးပွားရေးလူမှုရေးပေါ့နော်။အဲ့ဒီရောဂါအရေးတွင်းတွင်းနဲ့နေပြအောင်မရှိပါဘူးမှအဲ့လိုပုံနဲ့ဖြစ်နေတယ်။
မြန်မာနဲ့အိန္ဒိယထိုင်းနိုင်ငံမှာလည်းခီးသွွားလာရေးကန့်သတ်မှုတွေနဲ့ COVID-19 ကူးစက်ပြန့်ပွားမှုအန္တရာယ်ထိန်းချုပ်ကာကွယ်နိုင်ရေးတင်းတင်းကြပ်ကြပ်လုံခြုံရေးဆောင်ရွက်နေခြင်းဖြစ်ပါတယ်။ထိုင်းနိုင်ငံမှာလုပ်ငန်းဝင်တွေရန်နာစီးပွားရေးလုပ်ငန်းတော်တော်များများပိတ်လိုက်ခြင်းမို့ထိုင်းရောက်မြန်မာတွေအလုံးအင်းနဲ့အိမ်ပြန်နေကြခြင်းမှာထိုင်းနိုင်ငံထဲမှာကြံခဲ့တဲ့မြန်မာရွှေပြောင်းအလုပ်သမားတွေအတွက်စီးပွားရေးအခက်အခဲတွေရှိလာပြီးကျန်းမာရေးနေထိုင်ရေးကစိုးရိမ်စရာအခြေအနေမှာရှိနေပါတယ်လို့ထိုင်းနိုင်ငံဘန်ကောက်မြို့မှာရွှေပြောင်းအလုပ်သမားတွေကိုပြည်ညာတင်ပေးနေတဲ့ဦးမြင့်ဝေကအခြေအနေကိုပြောပြ
ပါတယ်အလုံးရှင်တချို့ကဒီမနိုင်ငံသားတွေကိုပြင်ဆိုပြီးတော့ပြလိုက်တယ်အလုံးမပြုတ်ဘူးပေါ့ဟာ3လနားဝင်ပြီးတယ်အိမ်ပြန်ပြန်နေပေါ့ကဲကဲဖြစ်လာတဲ့အချိန်မှာဒီအလုံးရှင်ဒီကိုနေကလည်းအလုံးကမောက်ကိန်းသားကောင်းမလားအဲ့လိုစိုးရင်နေကြတော့အလုံးပြုတ်အလုံးဒီပိုင်းအဲ့လိုနားပြီးတော့ကဲကဲဖြစ်တော့တချို့ကခန်းနေတယ်မှာစုပြီးနေတာပါအဲ့ဒါတခုတော့စိုးရင်နေအဖြစ်နေမှာ social distance မရှိတော့ဘူးလေကံကျင်းထဲမှာတငယ်ချင်းတွေလာစုနေတာတွေပဲဖြစ်တယ်အဲ့ဒါတခုလို့ဆိုရင်းရရှိအဲ့ဒါကိုနည်းနည်းဘလို့ဖြေရှင်းရမှမသိဘူးဘလို့မှမဖြစ်နိုင်မဖြစ်တယ်အဲ့ဒါတခုလို့
အရင်တော့ကကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုမြင်မာခဲ့တဲ့တောင်ကိုရီးယားမှာတော့အတိုင်းအတာတစ်ခုထိထိန်းချုပ်လာနိုင်တယ်လို့ကိုရီးယားဆိုရတာဝန်ရှိသူတွေရဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်ပွားမှုကာကွယ်ရေးစနစ်တကျညွှန်ကြားမှုတွေကိုတောင်ကိုရီးယားရောက်မြန်မာတွေလိုက်သာကြဖို့တိုက်တွန်းနေကြပါတယ်အခုလက်ရှိမှာလည်းကိုရီးယားရောက်မြန်မာတွေဘက်ကမြန်မာနိုင်ငံတွင်းမှာ COVID-19 ကာကွယ်ထိန်းချုပ်ကုသရေးလုပ်ငန်းတွေအတွက်ကိုရီးယားမြန်မာတရုတ်နဲ့အတူပူးပေါင်းပံ့ပိုးကူညီပေးနေကြပါတယ်။ကိုရီးယားနိုင်ငံအင်ချွန်းမှာနေထိုင်တဲ့ကိုရီးယားနိုင်ငံထွန်းကလက်ရှိကိုရီးယားနိုင်ငံတွင်ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်ပွားမှုနဲ့လူထုလိုက်နာမှုဆောင်ရွက်နေတာဒီကိုပြောပြပါတယ်
။အဲဒီမှာတော့ဒီမာတန်ယုံကနေပြီးတော့ဥဆောင်ပြီးတော့ဗောဒီ COVID-19 ထိန်းချုပ်ကာကွယ်ရေးကော်မတီကိုရီးယားဆိုပြီးတော့ခွဲရရှိပါတယ်။အဓိကတော့ကိုရီးယားဆိုရကဒီရောဂါစတင်ပြီးတော့ဖြစ်ကလေးကတက်တက်မမတ်နဲ့ဒီလိုဆောင်ရွက်ပါတယ်။ကျင်းပမှုတွေကာကွယ်မှုတွေထိန်းချုပ်မှုတွေကိုအရင်အမြန်လုပ်တယ်ဒီလိုလူလူတွေကိုထိရောက်တဲ့အကာအကွယ်ဖြစ်အောင်တို့ဆောင်ရွက်နေတာကိုတွေ့ရှိရပါတယ်လက်ရှိမှာကျွန်တော်တို့ဒီကလေးတွေအကြောင်းတွေတက္ကသိုလ်အကြောင်းတွေရောလက်ရှိအချိန်တွေပြိတ်ထားပါတယ်အင်းကသမီးနဲ့ဒါနဲ့ရှိတော့သမီးကတော့သူအကြောင်းကဒီလီလာပိုင်း16နှစ်လောက်စပြီးတော့ဒီ online ကနေပြီးတော့စတင်တင် जा ဖို့အတွက်အစိုးရကစတင်ပြင်ဆင်နေပါပြီအကြောင်းတွေကတော့ဘယ်တော့မှပြန်ဖွင့်မယ်ဆိုတော့အခုချိန်ထိတင်ပြထားခြင်းမရှိသေးပါဘူးခင်ဗျ
COVID ရောဂါကိုရိုနာဗိုင်းရပ်စ်ဆိုးရိမ်စရာအခြေအနေမှာရှိနေတဲ့ဒိမတ်နိုင်ငံကိုဗီဟီကီမြို့မှာနေထိုင်တဲ့ကိုအောင်ခင်မြင့်ကလည်းဒိမတ်မှာနေတဲ့မြန်မာပြည်ရင်ဆိုင်နေရတဲ့ COVID ကာလစိန်ခေါ်မှုတွေနဲ့ဆိုးရိမ်မှုတွေကိုပြောပြပါရစ
ေ။အကိုတို့ဒိမတ်ကတော့ဆေးရုံမပေါ်ရောက်နေတဲ့အရေအတွက်ကတော့ပြန်ကျလာတယ်။ဒါပေမဲ့ပေတဲ့အရေအတွက်ကကြတော့မနေ့ကဆိုတော်တော်မြင့်နေပါတော့။မနေ့ကဆို20ရောက်သေးတယ်။မနေ့က19ရောက်သေးတယ်။ကိုတို့လည်းဆိုးရိမ်နေတယ်။ဒီရောဂါကဟိုထားပါတော့ညီမရဲ့အခုဒီမှာတော့လူကြီးတော်တော်များများဆုံးကြတာပေါ့နော်။ဒီဒိမတ်မှာတော့အတူတူအလုပ်ကတော့၃မှတ်ပိတ်ထားမှာဟင်ကိုကမမီကတော့ဆေးရုံမှာလှုပ်လှုပ်နေရတယ်သူကတော့ဆေးရုံကိုအလုပ်စင်းနေရတယ
်နိုင်ငံတကာကမြန်မာတန်ရုံးတွေဘက်ကတော့ဒီကိုဗစ်ရေပေါ်ကာလမှာတက်ဆိုင်ရမြန်မာနိုင်ငံသားတွေအနေနဲ့မိမိတို့ရောက်ရှိနေတဲ့နိုင်ငံတွေရဲ့ကျန်းမာရေးလုံခြုံရေးပိုင်းဆိုင်ရာညွှန်ကြားချက်တွေကိုတိကျစွာလိုက်နာကြဖို့နဲ့ကျန်းမာရေးစစ်ဆေးလိုတာအပါအဝင်နေအိမ်ပြန်လိုတာမျိုးအရေးပေါ်အဆက်အသွယ်လိုအပ်လာရင်အချိန်မရွေးဆက်သွယ်ကြဖို့ကြီးညာချက်တွေကိုလည်းဇက်တိုက်ထုတ်ပြန်နေခြင်းဖြစ်ပါတယ်ကျွန်မစုမိုးဆက်သွယ်မိမြန်ထားတာဖြစ်ပါတယ်ရှင်